ချင်းပြည်နယ်ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CNDF အဖွဲ့တွေကြားဒီနေ့မနက်နဲ့မနေ့အင်္ဂါနေ့မှာပြစ်ခတ်တိုက်ခိုက်မှုရှိနေတယ်လို့ CNDF အဖွဲ့တောင်းရှိသူတွေကပြောပါတယ်။မင်းတပ်မြို့နယ်မှာလည်းမတူပြီးမြို့နယ်ဘက်ကိုအားဖြစ်လာတဲ့စစ်ကောင်စီတပ်နဲ့ CDF တို့အကြားတိုက်ပွဲဖြစ်ပွားနေတာပါ။ချင်းပြည်နယ်အတွင်းတိုက်ပွဲသတင်းတွေကိုရန်ကုန်ကရေးသားပေးပို့ထားတာကိုသားညီတို့ပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ဖလန်းမြို့နယ်အတွင်းဒီမနက်မှာစစ်ကြောင်းချီလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့ဖလန်း CNDF စံရိုက်တာဝန်ခံကပြောပါတယ်
ဒီမှာကစစ်နာရီတလောက်တော့ကျောထောင်ရဲ99နဲ့စစ်ကောင်စီရဲ့မင်းတိုင်မိုင်းဆယ်လုံးလောက်ပေါ့ဆိုတော့လောဆယ်တော်ကျိုးတရားချင်းရောတော့ချင်းဒီစုံစမ်းလို့မရသေးဖြစ်နေတယ
်မနေ့ကညနေပိုင်းမှာလည်းဖလန်း CNDF တပ်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့ကိုဖလန်းမြို့နယ်ထဲမှာခြုံငုတိုက်ခိုက်မှုရှိခဲ့တယ်လို့ CNDF တင်ကြားရေးတာဝန်ခံကပြောပါတယ
်မနေ့ကဖြစ်နေတယ်99လောက်ကဟာပထမတက်ဖို့ဖြစ်တာညနေခင်းမှာဖြစ်တာညနေခင်းမှာဖြစ်တော့သူတို့ကရှောင်းတော့ကလိုက်ရှာလိုက်တော့ဒါရင်ဆင်ရုံးကြည့်ရမှာသူချက်နေစီမှာပြောတယ်ဒါကတော့ဒီကောင်ကမစမ်းအရောတော့မျိုးပြင်းနေလို့အလုပ်ကြီးရခဲ့တယ်ဘုန်းတော်ဘုန်းဘက်ကနေတယောက်တော့တိုင်ရတယ်ဒါမဲ့ပြင်းထန်လို့မဟုတ်ဘူ
းစစ်ကောင်စီတပ်ဖွဲ့ကြီးဒီသခိုင်းတိုင်းကလေးမျိုးနဲ့နှချောင်းကြီးရဘက်ကနေချင်းပြည်နယ်ဖလန်းမျိုးနယ်ဘက်ကိုအသွားမှာချင်းမျိုးသားကကွေတပ်ဖက်ကနေစဉ်တိုက်ခိုက်မှုတွေပြုလုပ်နေတာပါမင်းတပ်မျိုးနယ်ဘက်မှာလည်းမတူတီမျိုးနယ်ဘက်ကိုအင်အားဖြည့်နေတဲ့စစ်ကောင်စီတပ်ဖွဲ့စီရင်တန်းကိုမင်းတပ်မတူပြီးကြား42မိုင်မှာမနေ့ကညနေ9နာရီကချိုကိုတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား၄ဦးသေဆုံးသွားလို့55မိုင်မှာထပ်ပြီးတော့မိုင်းခွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား၃ဦးထပ်မံသေဆုံးတယ်လို့မင်းသက် CDF ကသတင်းထုတ်ပြန်ပါတယ်။ဖလန်းနဲ့မင်းသက်မျိုးနယ်အတွင်းပြစ်ခတ်တိုက်ခိုက်မှုတွေမှာစစ်ကောင်စီဘက်ကတိုက်ခိုက်ကြဆုံးမှုများတယ်လို့ CDF ကပြောပေမဲ့ VOA အနေနဲ့သိကြအတည်ပြုလို့မရပါဘူး။စကိုင်းတိုင်းကလေးမျိုးနယ်ဘက်မှာလည်းပြစ်ခတ်ဖမ်းဆီးမှုတွေကလည်းရှိနေပါတယ်။မနေ့ကမနက်ပိုင်းကလေးမျိုးတောင်ဘက်2မိုင်ခန့်အကွာမှာရှိတဲ့တာစီကျွော်ဘက်မှာစစ်ကောင်စီတပ်ကနေပြီးတော့ပြစ်ခတ်ဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့ကလေးမျိုးကတူကပြောပါတယ
်။မနေ့ကမနေ့ကတော့ဒီကလေးမျိုးတောင်ပိုင်းမှာဒီနီးပညာတက္ကသိုလ်မှာတက်ဆွဲထားတဲ့စစ်ကောင်စီကျွော်လည်းအင်အား80လို့ပြောပါတော့လမ်းမရည်မလာဘဲနဲ့ရွာလည်းကွက်တဲ့နဲ့ပြတ်ပြီးတော့တောင်းလမ်းနေလာပြီးတော့စာစီမှာဒီအကြောင်းမှပြစ်ခတ်တာပေါ့နော်။တရားဏပြစ်တာပေါ့ပြစ်တဲ့ချိန်မှာဒီဥပိုလ်ထုံးပေါ့နော်။အဲ့ချိန်မှာဆိုင်ကနေပြတ်သွားတာကိုသူတို့ဘာမှလည်းရံမှုပဲနဲ့အကြောင်းမှပြစ်လိုက်တော့အမှတယောက်ပြေတော့ပါနော်။နောက်ကလေးတယောက်ဒါလေးတယောက်အဆက်တော့မပြေအောင်ပေါ့နော်။အဲ့တယောက်ကလည်းကြည်မှန်တယ်သူတို့ပဲစစ်စေးဝင်ခေါ်သွားတယ်လို့ပြောတယ်။ပြီးတော့အဲ့နှစ်ယောက်ရဲ့ဆိုင်ကယ်ကိုမီးရှို့တယ်ပေါ့နော်။မျိုးသမီး6ယောက်ကိုဖမ်းတယ်နော်။မျိုးသမီးတော့ပြန်လွတ်တယ်။ယောက်ျားလေးတယောက်ကတော့ချက်ပြီးတော့ဖမ်းသွားတယ်ပေါ့နော်။ကြွားကန်တောင်ထဲကလည်းပြေးရတယ်ဆိုတော့လေ
။ကလေးမျိုးနယ်တောင်ဘက်ဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တို့အကြားမကြခဏဆိုသလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတာပါ။ပြီးခဲ့တဲ့ဒဇမလ23ရက်နေ့ကလေးကကလေးမျိုးနယ်တောင်ပိုင်းဒေသကိုစစ်ကောင်စီတပ်တွေထိုးစစ်ဆင်မှုပြုလုပ်ခဲ့တာမှာဒေသခံ PDF တွေနဲ့တိုက်ပွဲတွေဆက်တိုက်ရှိနေတာပါကလေးမျိုးနယ်မှာအခုလိုမျိုး PDF အဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေရှိနေတယ်လို့စစ်အနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့စစ်နာပြဝဲတွေကလည်းနီလန်းမျိုးစုံနဲ့နေစဉ်လိုရှိနေပါတယ်ချင်းပြည်နယ်ဖလန်းမျိုးနယ်မင်းတပ်မျိုးနယ်နဲ့စကိုင်းတိုင်းကလေးမျိုးနယ်တွေအတွင်းပြစ်ခတ်တိုက်ခိုက်မှုအခြေအနေတွေနဲ့ပတ်သက်လို့ဒီစစ်ကောင်စီပြောခွင့်ရဖို့ဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ